သမ္မတဦးသိန်းစေဆွေးရတက်လာပြီးတဲ့နောက်မှာမြန်မာနိုင်ငံအတွင်းသတင်းမီဒီယာပေါ်အတော်လေးဖြေလျှော့မှုတွေလှုပ်ဆောင်ပေးခဲ့တယ်ဆိုတဲ့အချက်ကိုတော့ပြည်တွင်းကသတင်းစာဆရာတော်တော်များလက်သင့်ခံကြပါတယ်ဒါပေမဲ့တစ်ဖက်မှာတော့ဆန်ရစင်းတဲ့သတင်းမီဒီယာကိုလွတ်လပ်ခွင့်ပေးနေပေမဲ့အစိုးရအဖွဲ့ကတော့သတင်းမီဒီယာတွေပေါ်မှာသူတို့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အသိအမှတ်ပြုပြောဆိုတာသတင်းထုတ်ပြန်ပေးတဲ့အပိုင်းတွေမှာတော့အရင်စစ်ဆွဲလက်ထက်တုန်းကလိုပဲထိန်ချံကွဲမှုတွေရှိနေသေးတယ်လို့ပြည်ရင်းက J School အမည်ရှိတဲ့သတင်းစာပညာသင်တန်းကျောင်းတည်ထောင်သူလည်းဖြစ်ကိုယ်တိုင်လည်းသတင်းစာဆရာတူဖြစ်တဲ့ဦးရနိုင်မိုးကပြောပါတယ်
ဟိုလွတ်လပ်ခွင့်ရှိတာနဲ့လွတ်လပ်ခွင့်ကိုအသိအမှတ်ပြုတာနဲ့မတူဘူးလွတ်လပ်ခွင့်တော့ရှိတယ်ဒါပေမဲ့အဲ့လွတ်လပ်တဲ့သတင်းမီဒီယာကပြည်သူကိုလှုပ်ကြေးပြုစုဖို့အတွက်အချက်လည်းမရဘူးဆိုရင်အဲ့ဒါတိုးတက်မှုမဟုတ်ဘူးအဲ့တော့တကယ်တမ်းကျတော့ကျွန်တော်တို့စီမှာတကယ်တမ်းအားကောင်းတဲ့အဲ information act ပေါ့ဗျာသတင်းချက်လက်ဥပဒေလိုအပ်တယ်နောက်ပြီးတော့အစိုးရဌာနတွေကစာရင်းစင်းလုပ်လက်ကုန်ကိုတကယ်ကိုအသိအမှတ်ပြုဖို့လိုအပ်ပါတယ်
နိုင်ငံအဖွဲ့အစည်းတွေရဲ့အသိအမှတ်ပြုမှုမှာရောအရှိတောင်အရှာဒေတာတွင်းမှာရောမြန်မာနိုင်ငံသတင်းစာလွတ်လပ်ခွင့်စံနှုန်းတွေဟာဒီနှစ်မှာတိတိကျကျတက်လာတာကိုတွေ့ရတယ်လို့လည်းမြန်မာနိုင်ငံသတင်းစာဆရာအသင်းဒိုဂရာဥတ္တရာစောကပြောပါတယ်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသတင်းရယူခွင့်အနေထားကတော့တိုးတက်မှုပိုင်းမှာဒီကနေ့ထိတက်လာတာကိုမတွေ့ရဘူးလို့သူကပြောပါတယ်
။အာဒီကနေ့လောက်ခွင့်ချိန်နေရတော့ဟိုချုံကျော်ချင်တော့ကိုကဒီရှင်တဲ့ကညွန်ကိန်းပါအရေးဒီ reporter shop from Saudi Arabia အဲ့ဒီညွန်ကိန်းရဆိုရင်တော့တက်လာတာပေါ့နော်ဟို150လောက်ကနေ145ကိုရောက်လာပြီ။ဒါပေမဲ့145ဆိုတဲ့ခေတ်ကပုံမှန် 140 တိတိကျကျရှိသေးတယ်ပေါ့။ကိုကသတင်းလောက်ခွင့်အပြည့်ရောက်ဆိုအများကြီးကြွားအောင်။ဒါပေမဲ့အစ်တော်ရမှာဆိုရင်တော့အလေလောက်ရောက်ပြီ။အပေါ်မှာတော့ Thailand, Philippines, South Indonesia, ရှိအောက်မှာ Vietnam တို့ပါလို့ရှိတယ်ပေါ့။အဲ့တော့အဲ့လိုမျိုးရှိနေတာရှိတယ်။ဒါပေမဲ့ခုနပြောတဲ့ဟိုဟာ accessory information နဲ့ booking တွေပေါ့ accessory information ကတော့တော်တော်နည်းသေးတယ်
။ပြည်တွင်းမှာ access to information လို့ခေါ်တဲ့လွတ်လပ်စွာသတင်းရယူခွင့်အားနည်းချက်တွေရှိနေစေဖြစ်တယ်လို့ public ကသတင်းစာဆရာတွေရဲ့ပြောဆိုမှုကိုလက်ခံသူကတော့တမရရဲ့ပြောခွင့်ရှိသူလည်းဖြစ်ပြန်ကြားရေးဒုဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ဖြစ်ပါတယ်။ဒီကျနဲ့ပတ်သက်ပြီးတော့အစိုးရဘိုင်းကလည်းပုံမှန်လည်းသတင်းမီဒီယာကိုသတင်းပေးဖို့လိုသလို public ကသတင်းမီဒီယာတွေကလည်းကျင့်ဝတ်တွေနဲ့ထိန်းသိမ်းဆောင်ရွက်ဖို့လိုမယ်လို့သူကအခုလို့ပြောပါတယ်
။မှန်တယ်မှန်တယ်အဲ့ဒါကြောင့်ခုနကကျွန်တော်ပြောတဲ့သတင်းရောက်ခွင့်ဘိုင်းဆိုတာပေါ့။အဲ့တော့ကျွန်တော်တို့ဖြစ်စေချင်တာကအဲ့ဒါအစိုးရဒီအပြင်အစိုးရဌာနတွေနောက်တော့ public ကလုပ်ငန်းရှင်တွေအနေနဲ့လည်းအဲ့ဒါမီဒီယာတွေကတစ်ဆင့်သတင်းပေးခြင်းဒီဒါကျွန်တော်တို့သူတို့အတွက်အခွင့်အရေးတစ်ရပ်ဖြစ်တယ်။သူတို့ပြည်သူတွေနားလည်စေနိုင်တဲ့အခွင့်အရေးတစ်ရပ်ဖြစ်တယ်ဆိုတာကိုနားလည်ပြီးတော့မှသတင်းထုတ်ပေးဖို့လိုတယ်တစ်ဖက်ကလည်းအဲ့ဒါစာနယ်ဇင်းသမားတွေကလည်းအဲ့ဒါသတင်းရောက်တဲ့အခါမှာသတင်းရောက်လို့ခြင်းနဲ့စိတ်နဲ့ပုံလိကလွတ်လပ်ခွင့်နောက်တစ်ခါခုနလိုတည်သေးဥပဒေဖြစ်တဲ့နိုင်ငံတော်လုံခြုံရေးရဆောင်ရွက်တဲ့ကိစ္စဒီအရေးကြားမှာစီးခြားထားမှုတွေတိကျနားလည်နိုင်ဖို့လိုတယ်အဲ့တော့အဲ့ဒီနှစ်ခုကသာရှိနိုင်မှာဆိုရင်ကျွန်တော်ထင်တယ်သတင်းရယူပိုင်ခွင့်ကပြဿနာမဟုတ်ဘူးဆိုတော့သတင်းမီဒီယာဥပဒေမှာလည်းအချက်လက်တွေပါပြီးသားဆိုတော့နားလည်မှုနဲ့လုပ်ဖို့ပဲကျွန်တော်တို့လိုတယ်လို့
ဒီမှာဆွေးရနေတဲ့သတင်းသမားတွေအပေါ်မှာဥပဒေမဲ့ဖမ်းဆီးရဲယူတာတွေကိုချက်ချင်းရပ်တန့်ပြီးတော့သတင်းလွတ်လပ်ခွင့်ကိုမြင့်တင်ပေးဖို့မေလ30ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာ Human Rights အဖွဲ့နဲ့ FIDH နိုင်ငံလူ့ခွင့်ရေးအဖွဲ့ ALDRCN နဲ့ RSF နယ်စည်းမခြားသတင်းတော်များအဖွဲ့တွေကတောင်းဆိုလာတာပါ2023ဒီဇင်ဘာကစပြီးတော့မြန်မာအစိုးရဟာသတင်းတော်အတော်များကိုရာဇဝတ်မှုအသေးဖျက်မှုတွေအပါအဝင်ဆွဲချက်တော်တော်များနဲ့ဖမ်းဆီးရဲယူခဲ့ပါတယ်အဲ့လိုဖမ်းဆီးထိန်းသိမ်းခံရတဲ့ဒဲမှာ Daily 11သတင်းတော်မတ်ခိုင် DVB သတင်းတော်ကိုဇော်ဖေမျိုးစိမသတင်းတော်ကိုရီခဲတို့ပါဝင်ပြီးတော့ Unity Journal အမှုဆောင်ရာချီချုပ်ပါဝင်သတင်းတော်၄ဦးလည်းအစိုးရရဲ့လျှို့ဝှက်ချက်ဥပဒေဖောက်ပြမှုနဲ့အမှုရင်ဆိုင်နေရဆဲဖြစ်ပါတယ်2014ခုနှစ် Freedom House ကအစီရင်ခံစာညွှန်ကိန်းမှာဖော်ပြချက်အရမြန်မာနိုင်ငံရဲ့စံတန်းလွတ်ခွင့်ဟာမလွတ်လပ်တဲ့အခြေအနေမှာရှိနေဆဲဖြစ်ပါတယ်နယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကထုတ်ပြန်တဲ့အစီရင်ခံစာညွှန်ကိန်းမှာတော့ခက်ခဲတဲ့အနေအထားကိုဖျက်ဆီးနေရဆဲဖြစ်တယ်လို့ဖော်ပြပါရယ်နိုင်ငံတကာ journalist များကာကွယ်ထိန်းသိမ်းရေးအဖွဲ့ CPJ ကမြန်မာနိုင်ငံကိုစင်စါတင်းကြပ်မှုအစိုးရဆိုင်နိုင်ငံကပယ်ဖျက်ပေးခြင်းတော့မရှိသေးပါဘူးမြန်မာနိုင်ငံကစင်စါအတင်းကြပ်ဆုံးကမ္ဘာဆိုင်နိုင်ငံမှာ9နေရာမှာရှိနေပါသေးတယ်ဒီကနေ့မေလ3ရက်နေ့ကမ္ဘာဆန်နေစဉ်လွတ်လပ်ခွင့်နေ့မှာပဲပညာရေးဝန်ကြီးဌာနနဲ့ UNESCO ပူးပေါင်းပြီးတော့ရန်ကုန်မြို့ Chatrian Hotel မှာပုံမှန်ကောင်းမွန်သောအနာဂတ်အတွက်မီဒီယာလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပခဲ့ပါတယ်ဒါပြင်စီရိုနာဟိုတယ်မှာပြည်တွင်းသတင်းစာဆရာများလေးစားလိုက်နာတင်တဲ့သတင်းမီဒီယာကျင့်ဝတ်28ချက်ကိုလည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီကထုတ်ပြန်ခဲ့တဲ့အခမ်းအနားကိုလည်းကျင်းပခဲ့တာပါခင်ဗျာ